စစ်ကောင်စီကကျင်းပပွဲရာရှိတဲ့ရွေးကောက်ပွဲရဲ့အလားအလာနဲ့ပတ်သက်ပြီးအကဲခတ်တွေရဲ့အမြင်ကိုတင်ပြခြင်းပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီနေ့တည်းကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်ထပ်မံသုံးသပ်မဲ့အကြောင်းစစ်ကောင်စီအကြီးအကဲကပြောကြားလိုက်တာဟာနိုင်ငံရေးအကြတဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြားရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေပေါ်မေးခွန်းတွေလည်းထပ်မံထွက်ပေါ်လာနေပါတယ်မဲစင်းတွေပန်ကန်ဖို့နဲ့မဲဆန္ဒရှင်တွေချင်းချောက်ဖိအားပေးခံရတာမျိုးမပေးခံရတာမျိုးကိုကြိုးပမ်းတဲ့အနေနဲ့ပေါ်မူတည်ပြီးတော့ဒီရွေးကောက်ပွဲကိုထပ်ပြီးတော့သုံးသပ်သွားမယ်လို့ပြီးခဲ့တဲ့သတင်းနှောင်းပိုင်းမှာပဲအစိုးရအဖွဲ့ရင်းဝန်ကြီးတွေနဲ့ဒီတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့တွေ့ဆုံရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထဲသွင်းပြောကြားသွားတာပါစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအလားအလာအပေါ်မှာနိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီမေကွန်းရဲ့အဓိကအချက်ပေါ် SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးဆိုင်လေးက
စစ်ကောင်စီဥက္ကဋ္ဌအနေနဲ့2023တည်းမှာရွေးကောက်ပွဲကိုမဖြစ်မနေလုပ်ဖို့လိုအပ်တယ်လို့ဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့လို့အဲ့ဒီရွေးကောက်ပွဲဟာသူ့ဘက်ကတစ်ဖက်သက်ဘယ်လောက်ပဲစီစဉ်ခြင်အောင်တော့တကယ်တမ်းတိုင်းပြည်ချင်းတွေကသူဖြစ်ချင်တယ်လို့ဖြစ်ခွင့်ပေးမနေဘူးဆိုတော့နားလည်ပါတယ်ဗျ
။ဒီဘုရားမူကြီးရဲ့မေကွန်းအပေါ်မြမအကြီးလေးလာသုံးသက်သူဦးရဲထွန်းကလည်
းရွေးကောက်ပွဲနဲ့ပတ်သက်လို့တော့သူပြောသွားတဲ့ဥစ္စာချုပ်လိုက်လို့ရှင်တော့နိုင်ငံသားတိုင်းပေါ့ဖိအားတွေကြောက်လန့်မှုတွေစိုးရိမ်မှုတွေမရှိဘဲနဲ့လွတ်လွတ်လပ်လပ်မိမိစိတ်ကြိုက်ရွေးချယ်ပြီးတော့မဲပေးနိုင်ခွင့်ရှိရမယ်ဆိုတဲ့ဟာတစ်ချက်နောက်တစ်ခုကမဲစင်းတွေတိကျမှန်ကန်ရေးပြောတယ်ဒါကြောင့်မလို့တကယ်လို့ဒီဟာဒီအခြေအနေတွေပေါ့နော်အဲ့ဒီဟာတွေဖန်တီးပေးနိုင်မပေးနိုင်ဆိုတဲ့အပေါ်မှာတည်ပြီးတော့ရွေးကောက်ပွဲကျင်းပဖို့ကိစ္စကိုဆက်လက်ပြီးတော့သုံးသပ်လှုပ်ဆောင်သွားမယ်လို့အဲ့လိုသူနီကုန်းချုပ်ပြောသွားတာတတိထားလိုက်မိတယ်ဒါကြောင့်မလို့ဒီသူခိုင်းထားတဲ့သူပြောပြထားတဲ့အခြေအနေတွေစိတ်ကျဉ်းနဲ့လောက်အောင်ဖြစ်ပေါ်မလာဘူးဆိုလို့ရှိရင်တော့ရွေးကောက်ပွဲကိုရွှေတဲ့ရွှေရလိမ့်မယ်ဆိုတဲ့သဘောလို့နားလည်ရပါတယ်။
အဲဒီတော့ဘာကြောင့်အခုလိုစစ်ကောင်စီခေါင်းဆောင်ပြောတာနဲ့ဖြစ်လာနိုင်ကြေပေါ့ AFP ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကလည
်းလိုရင်းကတော့သူတို့ယူထားတဲ့เนาะလက်ရှိအနေအထားကိုเนาะလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုနဲ့အပ်မယ်ဆိုတဲ့သဘောပါပဲ။အဲ့ဒီအနေအထားကိုလွတ်လပ်ရင်းနဲ့သူ့ရဲ့နိုင်ငံတော်အခြေပြမိခွန်းမှာပါတဲ့ဥစ္စာနဲ့ချိတ်ဆက်လို့ရှိရင်လက်ရှိနိုင်ငံရဲ့အချက်ကြီးကိုသူပို့ပြီးတော့နော်အာယုံစူးစစ်တဲ့ပုံပေါက်ပါတယ်အဲ့ဒီလိုမျိုးနိုင်ငံအနှံ့မှာလွတ်လွတ်လပ်လပ်လူလူပုံမှာမိဒီဩဇာတရားမှုမှာမရှိဘဲနဲ့ကျင်းပနိုင်တဲ့အခင်းကျင်းဖြစ်လို့ရဲဆိုလို့ရှိရင်မျိုးသားကကွေးနဲ့လူမျိုးရေးကောင်စီလို့ခေါ်တာပေါ့ကာလုံးသူဘက်ကသူ့ကိုကကွေးဥစည်းချုပ်ကိုအနာအနှင်းထားတာဟာဒုတိယ6လပိုင်းရဲ့နောက်ဆုံးချိန်ကိုရောက်ပြီးအဲ့တော့ January 31ရက်2023မှာလက်ရှိနိုင်ငံလုံးခြုံပြီးမှလွတ်လပ်ပြီးတရားမျှတတဲ့အခင်းကျင်းရှိပြီလားမရှိသေးဘူးလားအဲ့ဒီလိုသူ့ရဲ့တင်ပြတဲ့အစီရင်ခံစာပုံမှာကြည့်ပြီးမှဘာဖြစ်မလားမလဲဆိုတာကိုခံမရအောင်ဖြစ်ပါတယ
်ဒီပေါ် SNLD ရဲ့ပြောခွင့်ရလဲဖြစ်တဲ့ဦးဆိုင်လေးက
တမန်ချိန်နေရဆိုရင်တော့သူကဩဂတ်လထဲမှာရေကောက်ပွဲကျင်းပမှာပေါ့နော်တမန်ချိန်မဟုတ်ဘူးဆိုရင်တော့6လတစ်ချိန်6လတစ်ချိန်2ချိန်တိုးပြီးလို့ရှိရင်သူကဆက်ပြီးတိုးကောင်းတိုးလို့ရမှာပေါ့နော်ဒါကတော့ဖွဲ့စည်းပုံရလဲပဲစကားထပ်ပြောအောင်ပါဒါပေမဲ့အဲ့တဲ့အရေးကြီးတာကအခုချိန်နေအထိ2023နှစ်ကုန်တဲ့အထိကိုတစ်ဖက်သက်ဆက်ရထားတယ်ဆိုပေမဲ့လို့တိုက်ပွဲကဆက်ဖြစ်နေတယ်။မနေ့တနေ့ကမှပဲဒီချင်းမျိုးသားတပ်ဦးဌာနချုပ်ကိုဘုံကျတိုက်ခိုက်နေရတာတွေရှိတယ်။နောက်ကရင်ပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်နဲ့စကိုင်းမကွေးမှာအစရှိတဲ့ဒေသတွေမှာစစ်ဘေးရှောင်ပြည်သူတွေဒုက္ခကြုံနေရတာကိုဘယ်လိုပြန်ကူစားမလဲ။နောက်နိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရှိနေတယ
်။ဒီရွေးကောက်ပွဲဆက်ဆက်ဖြစ်လာနိုင်ခြေပေါ်ဒေါက်တာအေးမောင်ကလည်
းတကယ်လို့များသူ့ရဲ့တင်ပြချက်နော်သမ္မတကြီးဦးမြင့်ဆွေဦးဆောင်တဲ့ကာလုံကိုတင်ပြတဲ့အစီရင်ခံစာမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကြီးကိုနိုင်ငံအနှံ့ကျင်းပနိုင်ပွေမရှိသေးဘူးတချို့တိုင်းကြီးတွေမှာဒီလိုပဲအကြမ်းဖက်မှုတွေရှိနေတယ်လူလူရဲ့စိုးရင်စိတ်ကမြင့်နေတယ်အဲဒါကြောင့်မို့လို့သူ့ရဲ့အစီရင်ခံစာမှာနော်အဆင့်ပင်အဆင့်ထားပြီးမှရွေးကောက်ပွဲကိုကျင်းပဖို့တင့်တယ်ဆိုတာမျိုးများပါမလားပေါ့သောမဟုတ်တဲ့နိုင်ငံလုံးအနှံ့ရွေးကောက်ပွဲကိုလွတ်လပ်ကျင်းပနိုင်တယ်တော်ရုံမျိုးပါလို့ပြောမှလားသို့မဟုတ်လုံခြုံမှုရှိတဲ့မြို့ပေါ်မှာတချို့ဒေသတွေမှာဒေသအနှံ့ဆက်သဖြင့်များအဆင့်ခွေးပြီးကမှတင်ပြပေးမလားဆိုရဲသူ့ရဲ့အစီရင်ခံစာနဲ့လာမယ့်ခင်ချင်းအားဆိုင်ပါလိမ့်မယ
်တစ်ချိန်တည်းမှာစစ်ကောင်စီရဲ့ရွေးကောက်ပွဲလုပ်တာကနေတချို့မျှော်လင့်ထားတဲ့ထပ်ပေါက်မရပဲလက်ရှိပြည်ပခါတွေရှေ့ဆက်ပို့ဆိုးလာနိုင်ခြေကိုလည်းသုံးသက်သူတချို့ကစိုးရိမ်နေကြပါတယ်ခင်ဗျ